COVID-19 ကြောင့်တက္ကသိုလ်စီးပွားရေးကျနေချိန်ကွန်ထရက်လုပ်ငန်းတွေရပ်ဆိုင်ထားတဲ့အချိန်အလို့သမားအခွင့်အရေးတောင်းဆိုလာသူတွေပေါ်အစိုးရကဖမ်းဆီးထောင်ချတာတွေမလုပ်သင့်ဘူးလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီအပေါ်မှာအလို့သမားတွေအလို့သမားအရေးဆောင်ရွက်သူတွေရဲ့အမြင်ကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။COVID-19 ရောဂါထိန်းချုပ်ရေးမှာလူစုလူဝေးမလုပ်ဖို့မလ17ရက်ကအစိုးရကတတိပေးထားပြီး2013သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေ၊ကူးစက်ရောဂါကာကွယ်ရေးဥပဒေဓာရီနဲ့ဒေသအစိုးရကအရေးယူခွင့်ရှိပါတယ်။ရောင်းဝန်းတိုင်းတဘောစေကန်းကအလုပ်သမားခေါင်းဆောင်တချို့ဟာဧပြီလတစ်လကအတွက်အစိုးရပေးရဲ့လူမှုဖူလုံကြီး40ရာခိုင်နှုန်းရအောင်အစီအစဉ်ပေးဖို့တခြားရတဲ့အခွင့်အရေးတွေပေးဖို့တောင်းဆိုရင်မေလ၄ရက်မှာရဲတပ်ဖွဲ့ရဲ့အင်အားသုံးဖမ်းဆီးရခံရပြီးထောက်နှံ3လ6ခံရပါတယ်။စေယုံလူသမားအများစုကပြည်တွင်းရွှေပြောင်းလူသားတွေဖြစ်ပြီးဒီအတွက်စားဖို့နေဖို့အပြင်ငွေကြေးအခက်အခဲရှိလာနေရလို့ဗမာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂဗဟုကော်မတီကမတ်သက်သားဆွေကပြောပါတယ
်။40ရာခိုင်နှုန်းပေးရင်နောက်က60ရာခိုင်နှုန်းကိုကျတယ်လို့လူငယ်ချင်းကိုပေးရပါမယ်လို့ဖြစ်ဖြစ်ကြတာမပြားထမ်းတာဘူးဒီပြရမယ်လို့ကိုမပါတာဖြစ်တယ်ကြောလို့ရှင်နေနေကသူတို့ကဘာမှဆိုတဲ့ကောင်တော့မပေးနိုင်အဲ့ဒီလူသမားရဲ့အေးဒီလားတလားလုံးမှာဒီ၄၀ရာခိုင်နှုန်းနဲ့ဘယ်လိုလုပ်ရက်ဒီမလဲအဲ့တော့အလုံးသမားရဲ့နေနေကတောင်းဆိုကြတာဟိုဒီဖြစ်လာတဲ့တလားရဲ့အကုန်လုံးကသူတို့ရဲ့ဟိုစီမံခန့်ခွဲမှုဉာဏ်သိမှုတွေကြောင့်လည်းဒါလို့မြင်နေ
ကျမ်းမာရေးဝန်ကြီးဌာနအလုပ်သမားဝန်ကြီးဌာနနဲ့တိုင်းအစိုးရရဲ့ညွှန်ကြားချက်တွေကိုစက်ယုံတွေကမလိုက်တာပဲအလုပ်သမားတွေကဥပဒေပါမူလအခွင့်အရေးတွေကိုတောင်းဆိုတဲ့အခါမှာအလုပ်သမားတွေကတရားစွဲခံရကြောင်းသူကပြောပါတယ်အလို့ရှင်ရဲ့တောင်းအောင်ယူမှုပိုင်းကိုလည်းတည်ဆဲဥပဒေတွေမှာတိတိကျကျမဖော်ပြထားကြောင်းလည်းပြောပါတယ်2017အလို့သမားအဖွဲ့အစည်းဥပဒေအခန်းခွနဲ့မှာအလို့သမားအဖွဲ့အစည်းတွေကအလို့သမားတွေရဲ့အကျိုးအတွက်အကူအညီတောင်းလာရင်အလို့ရှင်ကတတ်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်ဥပဒေပါအခွင့်အရေးတွေကိုအလို့သမားတွေကအပြည့်အဝမရဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများကွန်ရက်ကဥတီကပြောပါတယ်ဒီ
မှာလို့ဒီမှာပြရတာဆိုတာပြည်ရဲ့ဥပဒေပါအခွင့်အရေးမရတာအလို့သမားတွေကဒီလိုတောင်းတတ်တယ်လို့ကောင်းကြတာအဲ့ဒါကိုဥပဒေနဲ့မမီဘူးဆိုတော့အရေးကြီးတာပါ။ဟောဒီနေ့ကျတဲ့တခါပြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ရတာလေ။ဒီဥပဒေနဲ့ဒီညာရောအဲသားပေါ်မှာလည်းလူကြည့်ဒီနဲ့စေုံချင်းပါလေစေုံတို့အလုံးလုံးတာနဲ့လည်းလူကြည့်ဒီတွေပဲ။အဲ့ဒါကိုမြည်ကလားဆိုတော့အဲ့ကျတော့ဒီနည်းနဲ့တရားမျှတာပေါ့လေ
။တရားလွတ်တော်ရှိနေဥသေးပြောသွားတာပါ။အလို့သမားတွေဟာလွတ်လပ်စွာဖွဲ့စည်းခွင့်စူပေါင်းတောင်းဆိုခွင့်တွေကို2017အလို့သမားအဖွဲ့အစည်းဥပဒေအတိုင်းရရှိထားပြီးဖြစ်ပါတယ်။တကောစကန်းကအလို့သမားတွေကတော့ရာဇသက်ကြီးဥပဒေ၊ကာယောဂဥပဒေ၊သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှန်မျိုးစုံနဲ့လှည့်တရားစွဲခံရပြီးအလို့ရှင်ကဥပဒေအရာအမြဲကင်းလွန်းခွင့်ရနေကြောင်းဥပဒေပညာရှင်တွေကထောက်ပြပါတယ်။အလို့သမားတွေကအလို့ရှင်အလို့သမားအစိုးရပုံမှန်ဆိုင်ဖွဲ့စည်းထားတဲ့ခုံတမာရေးကောင်စီကိုယုံကြည်မရှိလို့ဆန္ဒထုတ်ဖော်ရေးနည်းလမ်းကိုပဲရွေးချယ်ကြရလို့ဆိုပါတယ်။
အခုတမားရီအခုကောင်းစီကိုလည်းဝင်နေအရင်ကြီးမရှိလို့ဒီကပုံစံကလည်းတမားရီတော်တော်များများမတက်တာပေါ့နော်အလုံးမဥပ္ပီထဏာရဲ့ဒီတိုင်းကအလုံးမဘက်ကမရှိသေးနဲ့ဒီလိုမျိုးရဲ့တမားရီတို့ခွင့်ရအောင်ဖြန်လေးရအဖြစ်တဲ့အတွက်တမားတို့အနေနဲ့လူမျိုးအားကိုးတဲ့အစံမျိုးမလုပ်ခဲ့တာပေါ့
ဗမာနိုင်ငံလုံးဆိုင်ရာအလုံးသမားသမဂ္ဂများအဖွဲ့ချုပ်ကမတ်သက်သားဆိုပြောသွားတာပါအလုံးသမားတွေတောင်းဆိုမှုက2010လောက်ကစပြီးအခုအချိန်ထိမပြည့်ရှင်းနိုင်သေးပဲရှိပါတယ်နိုင်ငံတော်သမ္မတရဲ့မေလ၁ရက်အလို့သမားနေ့တဝန်ခေါ်မှာတော့နိုင်ငံတိုးတက်ဖို့လှုပ်ရှင်အလို့သမားဟန်ချက်ညီပူးပေါင်းကြဖို့တိုက်တွန်းထားပါတယ်ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်